တော်ရှိမြတ်ညာကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင် FFM ကနိုင်ငံတကာကိုတိုက်တွန်းချက်တရထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်ပြည်ပခန့်တွင်လူမျိုးတုံးရှင်းလင်းမှုတွေလူသားအဖြစ်ကိုစတင်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့မြန်မာတပ်မတော်အပေါ်ဆက်ရဇဝတ်မှုတွေနဲ့နိုင်ငံတကာခုံရုံးမှာတရားမစွဲဆိုသေးခင်အဲ့ဒီပြစ်မှုတွေကျူးလွန်ရမှာတာဝန်ရှိတဲ့စစ်တပ်အရာရှိတွေကိုနိုင်ငံတကာအတိုင်းဝိုင်းကနေပြစ်ပယ်ဖို့မြန်မာစစ်တပ်အပေါ်ဘာသာရေးနဲ့တခြားပံ့ပိုးကူညီမှုတွေအလုံးဖျက်တော့ဖို့တိုက်တွန်းလိုက်ပါတယ်၂၀၁၉ခုနှစ်ဩဂုတ်လကစခိုင်းပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့အာဆာအကြမ်းဖက်အဖွဲ့ကိုမြန်မာတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်းလူခွန်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွထားတာပါမြန်မာတပ်မတော်နဲ့အစိုးရကတော့လူရင်းကြားဆိုတဲ့အမည်ကိုအတိအမှတ်ပြုပြီးတော့မထားသလိုနိုင်ငံတကာကဆွဆွနေသလောက်ကြီးမားတဲ့လူခွန်ရေးချိုးဖောက်မှုတွေမရှိခဲ့ကြောင်းကျူးလွန်သူချို့ကိုအရေးယူခဲ့ကြောင်းလည်းပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာသံတမန်ကြီးဦးဟုတ်တို့ဆွမ်းက
တရားတော်ရှင်းပါတယ်ဗျာကျွန်တော်လည်းတောက်လျှောက်တော့ပြောနေတာပဲနော်အစိုးရပိုင်းဟိုနိုင်ငံတော်ပိုင်းကလူကြီးတွေလည်းပြောတယ်ကျွန်တော်လည်းကုလသမဂ္ဂမှာရှင်းနေပါမှာရောဒီမှာရောကျွန်တော်တောက်လျှောက်ပြောတာပဲဒီ SFF ဖွဲ့စည်းတဲ့ဟာလည်းကျွန်တော်လက်မခံဘူးအတိမလည်းမပြူဘူးလက်မခံရတဲ့အကြောင်းကလည်းတရားမျှတပြီးတော့အဖြေကိုရှာဖွေပေးနိုင်မယ့်အဖွဲ့စည်းလည်းမဟုတ်ဘူးဗျာနောက်ပြီးတော့သူတို့ရဲ့လှုပ်ဆောင်နေတဲ့ဟာတွေကလိုလည်းမလိုအပ်ဘူးဟိုကုလသမဂ္ဂရဲ့ဘဏ္ဍာကိုလာတာဖြုံးတိနေတဲ့ဟာပဲကျွန်တော်တို့ကအဲ့လိုပဲသဘောထားတယ်လေ
မြန်မာတပ်မတော်ပေါ်အခုကြီးတွေဖြတ်တော့ဖို့ FFM အဖွဲ့ကတွေ့တွန်းလိုက်တဲ့အပေါ်နာနာအခြေဆိုင်လူရင်းချများအသိဥက္ကဋ္ဌဦးထွန်းခင်က
ဒါတော့ကျွန်တော်တို့ကြိုဆိုပါတယ်နိုင်ငံတကာကနေအကွာရေးဖြတ်ထုတ်မှုတွေကအခုအချိန်ကနေစပြီးဖြစ်လာမယ်လို့ကျွန်တော်တို့ပြောလို့ပါတယ်စစ်တပ်ကရာဇဝတ်မှုကျူးလွန်ထားတော့လူရင်းချအပါဝင်မြန်မာပြည်မှာတိုင်းရင်းသားမျိုးစုံကိုရာဇဝတ်မှုကျူးလွန်ထားတော့စစ်ဒီစစ်တပ်ကိုဖြုတ်မှုသူတို့ရဲ့အတိအက finance ပေါ့နော်သူတို့ရဲ့စီးပွားရေးရေရှည်ဒီတန်းရဲ့အတွက်သူတို့မှနိုင်ငံခြားကနေလက်နက်မောင်းကိုလက်နက်ဝယ်တာတွေပါတယ်ကျွန်တော်တို့ဖြတ်ထုတ်ဖို့အရေးကြီးပါတယ်အဲ့ဒီအတွက်တော့ဒါကကျွန်တော်တို့အတွက်ကောင်းတဲ့လက္ခဏာတစ်ခုပါလို့ကျွန်တော်ပြောချင်ပါတယ
်လက်နက်ဝယ်ယူခြင်းနဲ့ပတ်သက်ပြီးတော့လည်းမြန်မာစစ်တပ်အနေနဲ့အကန့်အသတ်တွေရှိလာနိုင်မယ်လို့လည်းဦးထွန်းခင်ကပြောပါတယ
်အခက်အခဲတွေရှိလာနိုင်မယ်ဈေးနှုန်းတွေကပြဿနာရှိလာနိုင်မယ်ဒါပေမဲ့နိုင်ငံတကာမှာအခုလိုတွားပြီးတော့တေချာဝယ်နိုင်တဲ့လောက်မဝယ်လို့မရဘူးပြီးတော့သူတို့မှတဲ့ရဲ့ control လုပ်နေတဲ့ community ရှိတယ်ဒီ community မှာကပတ်စံမဝင်လာရင်ဒီ sit တက်ကိုဟိုထောက်ပံ့မှုတို့မှာပြဿနာတွေရှိလာလိမ့်မယ်အဲ့ဒီကလည်းသူတို့ကရိုက်ခက်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်မြန်မာတပ်မတော်ကိုအကူအညီတွေဖြတ်တော့ဖို့ FFM အဖွဲ့ကတိုက်တွန်းခဲ့ပြီးမဲ့တပ်မတော်ဟာကုချီတော့ဘော်ကိုရက်တည်နေနိုင်တဲ့အတွက်ကြောင့်ထိခိုက်စရာအကြောင်းမရှိဘူးလို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇွန်မင်းထွန်းက RFA ကိုပြောဆိုခဲ့ပါတယ်ကုလသမဂ္ဂတာမကြီးဦးဟောက်တို့ဆွမ်းကလည်း
လင်းနေကန်ဖွဲ့စည်းပေါင်းရာဇင်လောက်ရှိတဲ့တိုင်းပြည်မှာဗျာအဲဒီတက်မတော်ကိုအေးအေးယူမယ်ဟုတ်လားဟိုတရားရုံးကိုခုံရုံးတင်မယ်စတဲ့ approach မျိုးနဲ့ဒီလူချင်းကပ်မျိုးမျိုးပြစ်ဒဏ်ပေးဖို့တခုလောက်ပဲကြီးတဲ့အခါမျိုးနဲ့ရတော့ကျွန်တော်ဘယ်လိုမှကျွန်တော်တို့အဖြေကိုကျွန်တော်လုပ်လို့မရဘူးကျွန်တော်ဘယ်လိုပူပေါင်းဖြေရှာမလဲအခုဖြစ်နေတဲ့တက်မတော်ကိုကျွန်တော်တို့ကအလုံးပြုသဘောနဲ့ကျွန်တော်ဖြေရှာဖို့ပဲရှိမှာပဲသူတို့ရဲ့တွေးရှိခြင်းနဲ့သူတို့ရဲ့အခုတင်ပြနေတဲ့အခါမျိုးနဲ့ရတော့ဘယ်တော့မှလည်းအဖြေရမှာမဟုတ်ဘူးထုတ်ပြန်ကြတာအရင်ကလည်းထုတ်ပထမတစ်ခေါက်ကလည်းသူတို့မိနစ်ကလည်းထုတ်ပြီးသားပဲလေကျွန်တော်တို့ပြင်းပြင်းထန်ထန်နဲ့ကျွန်တော်ကန့်ကွက်တယ်ကျွန်တော်ပူပေါင်းဆောင်ရွက်စရာအကြောင်းလည်းမရှိဘူးဟုတ်လားအရာကိုကျွန်တော်လက်ညှိုးစရာအကြောင်းလည်းမရှိဘူးအဲ့တော့ဒါကတော့ကျွန်တော်ရက်တိချက်ကတော့မပြောင်းပါဘူ
းလွတ်လပ်တဲ့နိုင်ငံတကာအချက်အလက်စာဖိုးကြီးမစ်ရှင် FFM အဖွဲ့ရဲ့အစီအခံစာကိုလာမယ့်စက်တင်ဘာလမှာလူခွန်ရေကောင်စီကိုတင်ပြမှာပါမိနစ်ကတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအစီအခံစာမှာတော့စာမျက်နှာ444မျက်နှာပါရှိခဲ့ပါတယ်ခင်ဗျာ